လာမယ့်ဧပြီလမှာကျင်းပမယ့်ကြားပြရွေးကောက်ပွဲအတွက်မြန်မာနိုင်ငံဒေသအသီးသီးကိုမဲဆွယ်စည်းရုံးရေးခီးတွေထွက်နေတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာဒီကနေ့ညနေမှာပဲကော်မှုမြို့နယ်မှာရောက်ပြီးတော့မဲဆန္ဒရှင်လူထုနဲ့တွေ့ဆုံပြီးတော့စကားပြောနေပါတယ်လူထုကိုမိန့်ခွန်းပြောတဲ့အခါမှာပြည်သူ့ဆုံးဖြတ်ချက်ကိုလက်ခံမှာဖြစ်တဲ့အကြောင်းတိုင်းပြ ောက်ရုံးကနေကိုချောချောသိန်းကဆက်ပြီးပြောပြပေးပါအောင်ရှင်
။ဒေါန်ဆန်းစုကြည်ကဒီကနေ့နေ့လယ်ပိုင်းမှာရန်ကုန်ကနေကော်မူးမြို့စီထွက်ခွာပြီးကော်မူးကိုသွားတဲ့လမ်းတစ်လျှောက်လူလူပြည်သက်ထောင်ပေါင်းများစွာကသူ့ကိုကြိုဆိုခဲ့ကြပါတယ်။ညနေပိုင်းမှာကော်မူးနဲ့နီနာဒေသတွေကစူဝေးရောက်ရှိလာတဲ့လူလူကိုစကားပြောခဲ့ပါတယ်။သူ့ရဲ့မဲဆွဲစီယုံရေးမိန်ခွန်းတိုင်းမှာပါလိရှိတဲ့အန်အယ်ဒီရွေးကောက်ပွဲဝင်ရတဲ့အကြောင်းရင်းသုံးချက်ဖြစ်တဲ့တရားဥပဒေစိုးမိုးရေးပြည်တွင်းငြိမ်းချမ်းရေးနဲ့အခြေခံဥပဒေပြင်ဆင်ရေးဆိုတာကိုထည့်သွင်းပြောဆိုသွားသလိုမဲဆန္ဒရှင်လူလူရဲ့ဆုံးဖြတ်ချက်ကိုလက်ခံရမှာဖြစ်တယ်ဆိုတာကိုလည်းပြောသွားပါဗျာ။ဒီ
မှာတော့ပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလက်ခံရမှာလား။ဒီမှာတခုပဲပြောချင်ပါတယ်။ဆိုင်းရဲ့သဘောလည်းဖြစ်နိုင်ပါလိမ့်မယ်။ဒါဆိုဒီမှာတော့ဒီလိုသူ့တော်လေးရနေပြီးပြည်သူတွေရဲ့တာဝန်တွေကိုထောက်ဆောင်ခွင့်ဆိုတာက1990ခုနှစ်တည်းကမရခဲ့ပါဘူး။ဒီမှာတော့1990ခုနှစ်ကလည်းပြည်သူတွေကဒီကိစ္စကိုအင်လိုက်အားလိုက်ထောက်ခံကြခဲ့ပြီးမယ်။မဲရလေရလို့ကျမကိုဒီပုံစံလေးအရွေးခံကြရသူမဲကျမတို့ဟာစွတ်တော်အတွင်းကနေပြီးတော့ပြည်သူတွေရဲ့တာဝန်တွေကိုထောက်ဆောင်ခွင့်မရကြဘူး။အဲ့တော့အခုအချိန်မှာတော့နေရာနည်းနည်းလေးပေါ့နော်အားလုံးကလူ့ကျင့်ရှင်နေရာရှိပါတယ်။အားလုံးအလိုက်လို့ရှိရင်တော့မှဒါဟာရာဂိုင်းလို့ရနည်းနည်းလေးပါ။ဒါပေမဲ့လေကျမတို့ဟာတတ်ဆိုင်တဲ့ဒေါ်မြန်မာလူတွေကပြောပြတော့လွတ်သွားတဲ့အချိန်မှာဆက်ပြီးပါတယ်။စွတ်တော်ကဲမှလူ့ကျင့်ရှင်များတို့နေရာမရှိတဲ့ဒါဆိုအတွက်မှတောင်းပါပြည်သူတွေရဲ့တာဝန်တွေကိုပြည်သူတွေဘက်မှကျမတို့ရှိရမယ့်တာဝန်တွေကိုကျမတို့ကြိုးပမ်းထောက်ဆောင်ပေးပါတယ်။အဲ့ဒီတော့သွတ်တော်တနေရာလဲတနေရာပဲဖြစ်ဖြစ်လေးစီဖြစ်နေရာပဲဖြစ်ဖြစ်ဆိုလို့ရှိရင်ကျမတို့အရင်ကနေစလို့ရှိရင်တော့ပို့ပြီးတော့တာဝန်ကိုနိုင်မဲ့အနေထားရောက်သွားပါလိမ့်မယ်လို့ကျမတို့ကတော့ကျမကတိပေးနိုင်ပါလေ
။အန်အယ်ဒီအနေနဲ့ဂျာဖက်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာဒေါံဆန်းစုကြည်ကကော်မူးမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မှုရွေးချယ်ခဲ့ပါတယ်။ဘာကြောင့်ကော်မူးမဲဆန္ဒနယ်ကနေဝင်ပြိုင်မှုဆုံးဖြတ်ခဲ့ရသလဲဆိုတာကိုလည်းဒေါံဆန်းစုကြည်ကရှင်းလင်းပြောဆိုပါတယ်။
ကျေးဇူးတော်မှုနဲ့ရုံးကန်နေရတယ်တော်တော်များများရှိတယ်။အဲ့ဒီကိစ္စတွေအတွက်လည်းကျွန်တော်တောက်နိုင်တော့လုပ်ပေးချင်လို့ကျွန်တော်ကော်မူးကိုရိုးရဲမှာပါ။နောက်တစ်ခုကလည်းကော်မူးမျိုးနယ်မှာဆိုလို့ရှိရင်အရင်တိုင်းကစားတွေများတဲ့အခါကျတော့ကျွန်တော်ရဲ့အစီအောင်သူ့အခွင့်ကိုဆောင်နေဆိုတဲ့အမြင်နဲ့ဒီမှာကော်မူးမျိုးနယ်ကိုရိုးရဲဖြစ်ပါတယ
်။လက်ဆွဲစီယုံရေးခီးစဉ်တွေအတွင်းတိုင်းပြည်ရင်ဆိုင်နေရတဲ့ပြဿနာတွေကိုတူတွေ့ခဲ့ရတဲ့အထက်ကမှအလုတ်လက်မဲ့နဲ့အလုတ်ကင်မလုံလောက်တဲ့ပြဿနာတွေရှိနေတာလူငယ်တွေဘွဲရပြီးတဲ့နောက်မှာတော့မှဘာမှမလုံနိုင်မကင်နိုင်အခြေအနေတွေနဲ့ကြုံနေရတာတွေကိုပြောပါတယ်။အဲဒီလိုတိုင်းပြည်ရဲ့ပြဿနာတွေကိုဖြေရှင်းဖို့ပြည်သူလူထုကပူးပေါင်းပါဝင်ပါလို့ဒေါံဆန်းစုကြည်ကတိုက်တွန်းပါတယ်။ဒါ့အပြင်အီဘီလာတရက်နေ့ဂျာပြတ်ရွေးကောက်ပွဲတွေကျင်းပတဲ့နေ့မှာလည်းလူထုအနေနဲ့မဖြစ်မနေသွားရောက်မဲပေးကြဖို့အလေးနဲ့တိုက်တွန်းခဲ့ပါသေးတယ်။ဒီမိုကရေစီတိုင်းပြည်တစ်ခုမှာအစိုးရအဖွဲ့တစ်ခုအလုပ်လုပ်ရတဲ့ပုံသဏ္ဍာန်ကိုလည်းဒေါံဆန်းစုကြည်ကဖွင့်ဆိုပြောခဲ့ပါသေးတယ်။
ဒီလိုပါပဲအစိုးရတခုကကိုယ်သဘောနဲ့မဆောင်ဖို့တော့ပြည်သူတွေရဲ့သဘောထားကိုသိသိပြီးပြည်သူတွေရဲ့သဘောထားကိုမေ့လာပြီးပြည်သူတွေရဲ့ခံစားချက်ကိုနားထောင်ပြီးမှပုံဆက်ချက်တွေချအောင်ဖြစ်ပါလေ။အဲဒါကြောင့်ကျွန်တော်တို့ကပြည်သူတွေနဲ့ညီညီကပ်ကပ်လွတ်သွားနိုင်မှုအများကြီးပြောလဲပါတယ်။နောက်ဆုံးတစ်ချက်ကော်မူးကိုခါခါလာလို့မြင့်ွက်သွားလိမ့်မယ်။အဲဒီတော့
အခုခီးစဉ်တစ်လျှောက်အခက်ခဲအနောက်အရှေ့တစ်စုံတရာမကြုံတွေ့ခဲ့ရပဲလမ်းခီးတစ်လျှောက်မှာလူလူအများပြားကြိုဆိုခဲ့ကြတာဖြစ်ပေမဲ့ပြဿနာတစ်စုံတရာမရှိခဲ့ပါဘူး။ဂျာဗျာရွေးကောက်ပွဲတွေကျင်းပမဲ့အီဘီလာတရက်နေ့မှာတော့အမေရိကန်ဥရောပသမ္မဂနဲ့အရှေ့တောင်အရှနိုင်ငံတွေကနေရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေသတင်းမီဒီယာသမားတွေလွှတ်ပေးပါလို့မြန်မာအစိုးရကပြီးခဲ့တဲ့ရက်ပိုင်းတွေကပဲဖိတ်ခေါ်ထားပါတယ်ခင်ဗျာ။